ကျေးဇူးရှင်ဆရာတော်ရှင်ဒီမြတ်ကြီးဖြစ်ယနေ့ည1385ခုနှစ်တကုလဇန်တရက်2024ခုနှစ်ဧပြီလ6ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကျေးဇူးရှင်မဟာဗောဓိမံဆရာတော်ဖျာကြီးအမှုထား၍ဥအောင်ကျော်ဦးဒေါ်အေးမူတမီလောက်ဝန်းပြပြမိသားစုပခောကူမြို့နေဖခင်ကြီးဦးတင်းဆွေအားရေစုရေးဇနီးဒေါ်တင်းကြီးမြေဒေါ်ကျူးမြတ်ချေဦးရေစုကုသိုလ်မန္တလေးမြို့နေကွယ်လွန်သူမိခင်ကြီးဒေါ်အောင်ကြည်အာရည်စု၍သာသမီမြေတစုဒေါ်မေတ္တဒေါ်ယူလွင်တို့၏မွေးနေ့ကုသိုလ်နှစ်ဖက်သောမိဘများကိုအမှုထား၍ဥဇာနီမင်းဒေါ်ခင်တနာစိုးသာသွန်ထုခန့်မဤမြို့ဒေါ်ခင်မာဝင်း၏မွေးနေ့လူကိုနေလင်းအောင်မဆူဆူမိသားစုပြူးလွင်မြို့နေရွှေပြည်မင်းကျောင်းတိုက်ဆရာတော်ဒေါက်တာအရိယာဝန်သားအမှုထား၍ဥတုဤစေဟတုမွေးနေ့ကုသိုလ်အဖြစ်ဥတုဒေါ်အေးဝင်းတမီဒေါက်တာရင်မျိုးအေးမိသားစုဥခွန်တန်းဖေဒေါ်နမ်းမထေမိသားစုမိဘနှစ်ပါးဖြစ်သောဥချစ်အောင်ဒေါ်ဝင်းကြည်အားမှုထား၍မနှင်းကလျာအောင်မောင်နှင်းဝင်းထွတ်အောင်တို့ဤညီမမခိုင်စန္ဒာဝင်း34နှစ်ပြည့်မွေးနေ့လူဖခင်ကြီးဥကြုံငါအားယေစု၍မိခင်ကြီးဒေါ်ခင်အေးမိသားစုယေရှုရှင်ဖခင်ကြီးဥအံကူ22နှစ်ပြည့်ယေရှုအလူမိခင်ကြီးဒေါ်ရှုအိုင်းနှင့်သားသမီးမြေတစုနှစ်ဖက်သောမိဘများယေရှု၏ဥကြည်စိုးဒေါ်ခင်နှောင်းတမီယွန်းနဒီစိုးမိသားစုဥကြည်မောင်ကြီးဒေါ်လာရင်မောင်လေးဥတင်ခိုင်တို့အားယေရှု၏ဥကြော်ဝင်းတန့်ဒေါ်တင်းတင်းနိုင်တမီယင်ဝဒီဦးမြရတီမူမိသားစုဒေါ်တန်းမေဒေါ်သိန်းရင်ကိုစန်းဝင်းတို့အားယေရှု၏ဖခင်ကြီးဥကြော်ဝင်းတမီမတူတူဝင်းနှစ်ဖက်မိဘများယေရှု၏ဥအောင်ထေးမြင့်ဒေါ်စောစန္ဒာမိသားစုဥတင်ဝင်းဒေါ်နီယာမှုထား၍ဒေါက်တာတင်မောင်နီဒေါက်တာချောမီမိသားစုဂွယ်လုံသူမိခင်ကြီးဒေါ်လှိုင်မြအားယေရှု၏ตาဥအောင်စင်မိုးဒေါ်လန်လှိုင်မြမိမောင်ကျော်တန်းစင်မိသားစုဥဝမ်းချိန်ဒေါ်မြတ်ကြီးအားယေရှု၏ဒေါ်အီမော52နှစ်ပြည့်မွေးနေ့ကုသိုလ်ရွှေပေါင်းစေရောင်းဝယ်ရေးမိသားစုနဲ့ဝန်ထမ်းများကောင်းမှုဥဆန်ချိုဒေါ်အောင်ကြည်မိသားစုအဖွားဒေါ်ခင်ဆွေဝင်း95နှစ်ပြည့်မွေးနေ့မြေရန်နိုင်ဦးမယင်ထွေသာအဲလက်ရန်နိုင်ဒေါ်နန်းသက်ဝင်းသာကိုထက်အောင်တမီမနှင်းဝေထွန်းမိသားစုနှစ်ဖက်မိဘများယေစု၍ဥတင့်လွင်ဒေါ်တော့ဤသာညဝင်းလွင်ရင်ရင်ထိုက်မြေယွန်ဝတ်တော်လွင်ကောင်းထက်လွင်မိသားစုတို့မှစုပေါင်းရှင်ကျင်းပပြုလို့အတော်အွန်လိုင်းဓမ္မတပင်နဲ့ဆက်လျင်၍ကျေးဇူးတော်ရှင်ပါပါခတ်ချုပ်ဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားချင်းမြင့်ပေးသနာတော်မူပါယံဘုရားပြေတော်ကျေးတော်သောဥခိုက်၍ယုတ်သေးစွာရှောက်ထားအပ်ပါသည်ဘုရား
ထောင်းတူရရှစ်ဆက်ကုနေတကူလာစတည့်ရအတော်နဲ့ဆက်လေးကုနေအီဘီလာကိုရဲ့အင်္ဂါနေ့နိုင်အွန်လိုင်းမှာဟောကြားတော့တွားရဝိပဿနာရှိပွားနေပိုင်နေတရားဒေသနာတော်အစောပြာဟောရဲတွားရသုံးတတ်ကိုချေပြုတ်ပြီးတော့ဝိပဿနာရှိပွားနေကိုမှတ်သားကြရမှာဖြစ်တယ်ဒီဝိပဿနာကအစပြာကရှင်းရှင်းလေးဟောတာလားဖြစ်တယ်နော်ရှင်းရှင်းလေးအဓိကတော့စိတ်ဟာဘယ်လိုဖြစ်လာသလဲစိတ်ဖြစ်ပေါ်လာဖို့ဒီချာချာစူးစိုက်ပြီးတော့လေးလာရမှာဝိပဿနာဆိုတာတတိနဲ့ပညာရဲ့လုပ်ငန်းဖြစ်တယ်။ဒါပေမဲ့ဝိပဿနာရှုတဲ့ဆိုတာ contemplation စူးစူးစိုက်စိုက်နဲ့တတိတာပြီးတော့ရှုတာဖြစ်တယ်။ဒီနေရာမှာသဘာတိဆိုတာလည်းပါတယ်။အဓိကတော့အဘာဒီရဲ့အလုံးမဟုတ်ဘူးပညာရဲ့အလုံးပဲဖြစ်ပညာရဲ့အလုံးဖြစ်တယ်ဒါကြောင့်ဘုကိုတန်ဓမ္မဖြစ်နေတဲ့ယသ ီစိတ်တွေอ่ะဘယ်လိုဖြစ်လာတာလဲအဲ့ဒါကိုအယုံဆိုင်ပြီးတော့စဉ်းကျင်တော့တယ်ဟုတ်စဉ်းကျင်တော့တယ်ဒါကုသနာမှာတကယ်ရှိနေတာတကယ်ရှိနေတဲ့ဝိညာဉ်စိတ်တွေစကုဝိညာဉ်စိတ်ဆိုတာမြင့်သိစိတ်မြင့်သိစိတ်တွေဘယ်လိုဖြစ်လာလဲဆိုတာကိုအစပြာကအကြောင်းနှစ်ခုပေါင်းစုံတာကစပြီးတော့ဖြစ်လာတယ်ဆိုတာကိုဒီသုတ်တမှာဟောတယ်အကြောင်းနှစ်စုံအကြောင်းနှစ်မျိုးဆိုတာပါဠိလိုတွာယလို့ခေါ်တယ်တွာယတွာယဆိုတာနှစ်ခုတွေအကြောင်းနှစ်ခုတွေကိုမိပြုပြီးတော့ဖြစ်လာနော်အကြောင်းနှစ်ခုကိုမိပြုပြီးတော့ဖြစ်လာအဲ့ကိုမှရှိနေတာဆိုတော့စဉ်းစားကြည့်မြင်တဲ့လို့သိတဲ့စိတ်တွေဘယ်လိုပေါ်လာတာလို့ဆိုတာဒီသုတ္တမပြတ်စပြကဟောတာလို့ဒီနေ့ဘက်ကတော့ပြောပြီးပြီနော်မြင့်တဲ့ဆိုတဲ့စိတ်လေးအာယက်စီရဲ့ယက်စီမှတက်လာတဲ့အစဉ်အာယုရဲ့ဒီနှစ်ခုကိုအောင်ဆက်ပြီးတော့မှမြင့်တဲ့ဆိုတာဖြစ်လာတယ်ဒါကကိုစဉ်းစားတော့တတ်ကြည့်ဖို့ဥပမာကကိုစဉ်းစားကြည့်လိုက်စီတန်အမေအတွက်လာတာအကြောင်းစီတကူအတန်ထွက်လာတယ်ဆိုရင်စီမျက်နှာပြည့်ရဲ့ဒီခတ်တဲ့လက်ဖြစ်စီတို့ဖြစ်စီဒီခတ်တဲ့ရာရဲ့အဲ့ဒီနှစ်ခုပေါင်းလို့ဖြစ်တယ်ဆိုချင်းရှာတယ်အဲ့လိုပဲရာတကူရစီမပြည့်လို့မြင့်နေလို့တည်တဲ့စိတ်အားအကူအရှိနေတာမဟုတ်ပဲအကြောင်းနှစ်ခုပေါင်းစုံလို့ဖြစ်လာတယ်ဆိုတော့ကိုတိချသည်တိုင်အောင်ကိုယ်ကိုစစ်စီရကိုယ်ကိုစဉ်းစားဆောင်ပြရမှာဖြစ်တယ်နော်ဘယ်လိုစဉ်းစားမလဲဆိုရင်မျက်စိမရှိပဲမြင်တဲ့ဆိုတာဖြစ်ပါမလားဒါတကူယက်စီရှိမရောက်ပဲနဲ့မြင့်နေဆိုတာဖြစ်ပါမလားယက်စီရလည်းကောက်ရမယ်ယက်စီရဲ့ရှိတဲ့တဲ့ရောက်တာလည်းဖြစ်ရမယ်အဲ့ဒီနှစ်ခုပေါင်းမှမြင့်နေဆိုတာဖြစ်လိုက်တခြားကြောင့်ဒီမရှိဘူးလားဆိုရှိတယ်ဒါပေမဲ့မြတ်စွာဘုရားဒီနှစ်ခုပဲအဓိကထားဟောတာဒါအဓိကဒီနှစ်ခုအဓိကကြတယ်ယက်စီလည်းရှိရမယ်မြင့်ရအာယုလည်းရှိရမယ်အဲ့ဒီနှစ်ခုစုံမိလိုက်တဲ့အခိုင်မှာဝိညာဏဆိုတဲ့စိတ်ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတော့ကြည့်ပြီးတော့မြတ်စွာဘုရားကဝိပဿနာရှုဖို့လေ့ကြတော့မျက်စိဆိုတာမြဲတဲ့အရာလားဆိုမြဲတဲ့အရာမျက်စိတဲ့ထင်ဟာလာတဲ့ဆရာယောဂယောမြဲတဲ့အရာလားလို့ဆိုမမြဲဘူးအဲ့ဒီနှစ်ခုကိုစိတ်ရသုံးသက်ခိုင်တာပဲအဲ့ဒါကိုတိုင်ပြီးတော့စဉ်းစားကုသနာမှာတကယ်ဖြစ်တာဆိုတော့စဉ်းစားကြည့်လိုက်အဲ့ဒီစဉ်းစားကြည့်လိုက်လို့ရှိစိတ်ဒီသိစိတ်တွေဖြစ်လာတာကိုလည်းတတိထားပေးလာလိမ့်မယ်အစိတ်တွေဖြစ်ပေါ်လာတာကိုတတိထားပေးလိမ့်မယ်ဖြစ်လာတဲ့အခိုက်ကိုလည်းတတိထားပေးလိုက်လိမ့်မယ်ပြတ်သွားတဲ့အခိုက်ကိုလည်းပဲတတိထားပေးလိမ့်မယ်မျက်စိနဲ့အစအာယုံလို့ဆိုရဲဒီနှစ်ခုကိုမိပြုပြီးတော့မြင့်သိစိတ်ဖြစ်လာတယ်ဝိပဿနာရှုတဲ့အခါမှာမျက်စိကိုလည်းမမြင်ဘူ ူးဆိုတာကိုသိအောင်ရှိပါမြင်တဲ့ဆရာရုပ်ကိုလည်းမမြင်ဘူးဆိုတာသိအောင်ရှိဖို့လိုအပ်တယ်အဲ့ဒီနှခုကိုကြောက်ပြုတ်ပြီးတော့ဖြစ်လာတဲ့သက္ကဝိညာဉ်စိတ်အားလည်းပဲမမြင်ဘူးဆိုတာကိုသိလာတယ်အဲ့ဒီမှာစဉ်းကျင်သုံးသပ်တဲ့အခါမှာရသဗျာကမမြဲတဲ့မျက်စိနဲ့အစအာယုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့မြင့်သိစိတ်အားဘယ်လိုလုံးမြင်နိုင်ပါ့မလဲဘယ်လိုလုံးမြင်နိုင်ပါ့မလဲလို့ဆိုတော့စဉ္ညသုံးသပ်ဖို့ခိုင်းတော့တခါတည်းစဉ္ညရုံးနဲ့သိပါမဟုတ်ဘူးဘယ်ကိစ္စပဲဖြစ်ဖြစ်စဉ္ညမသိတယ်နော်စဉ္ညသုံးသပ်ရမယ်အဲ့ဒီစဉ္ညသုံးသပ်တာဟုတ်ပဲဝိပဿနာခေါ်တာသမ္မာတ္တဆိုတဲ့ဒီပဲကအကျဉ်းကြီးတတ်စဉ္ညသုံးသပ်တာအဲ့ဒီစဉ္ညသုံးသပ်မှာဝိပဿနာရဲ့အာယုဆိုတာပေါ်လာမှာဖြစ်တယ်တကယ်ရတော့ဝိပဿနာအာယုကရှိနေပြီသာတို့ဘောတိကျတယ်မှာဖြစ်လာမှာမဟုတ်ဘူးစဉ္ညမှုမရှိဖြစ်မှာပေါ့တမင်ချက်အဝဲကြည့်လိုက်နော်စဉ္စီယုံနဲ့တမင်မဖြစ်ဘူးအိုးရှိရမယ်ရေရှိရမယ်မိရှိရမယ်အိုးတို့ရေတို့မိတို့ကမလောက်ကြတာလေလို့မေးကြည့်ဥရှိမဒီဆန်အရင်နဲ့ပေါင်းလို့ရတယ်။ဥမရှိပဲနဲ့ဒီဆန်နဲ့ရင်းနဲ့ပေါင်းမှာပေါ့။ဒါဥရဲ့တောင်းကပါလို့ဆိုဆန်နေတခြားရောက်မသွားအောင်ရင်းနဲ့ဆန်ပေါင်းဆုံးပေးတာ။ဒါဥရဲ့တောင်းလို့ပြော။နောက်အပုပေးတယ်။နောက်အပုပေးလိုက်တဲ့အခါကျတော့စံစီလေးတွေအတဖြစ်ဖြစ်နူနက်ပြောပြောင်းလာတယ်။ဒါကမိကတော့တာ။မိတကူတဲ့လာလို့ဆိုမိကြီးလှုပ်လိုက်ပဲဆိုရင်ဒီစံစီလေးတွေလောင်ကျွတ်သွားမှာဖြစ်တယ်။ရှင်နဲ့မိနဲ့ပေါင်းလိုက်တဲ့အခါမှာစံစီလေးတွေပြောပြောင်းသွားတယ်။အဲ့ဒီစဉ္ညင်းတလို့ပဲကိုကတတ်ကိုပါတကယ်ဖြစ်နေတာကိုစဉ္ညင်းသုံးသပ်နိုင်မှာဝိပဿနာဆိုဖြစ်မယ်။နော်ဝိပဿနာဖြစ်အောင်အဲ့လိုစဉ္ညသုံးသပ်နေလို့ရှိရင်ထင်ကောင်းတင်နေပဲတပါရိပရဘူးလို့ထင်ကောင်းတယ်အဲ့ဒီလိုစဉ္ညနေတဲ့ချိန်မှာစဉ္ညနဲ့အာယုန်နဲ့စိတ်ပေါ်မှာတည်ငြိမ်နေတာကတပါရိပဲနော်တပါရိဆိုတာသမထလုပ်ငန်းကတပါရိတဲ့မတူဘူးဝိပဿနာလုပ်ငန်းကသမာဓိကအာယုနဲ့စိတ်ပေါ်မှာရောက်ရှိနေဥပါဖြစ်တယ်။ပညာရဲ့လုပ်ကအဓိကဖြစ်တယ်။ဒါကြောင့်မို့ဝိပဿနာရှုရင်ကိုယ့်အကိုစိတ်သစဉ်းကျင်ပြီးတော့ကြည့်လိုက်။မြင်တဲ့အခါမှဖြစ်စေတခြားချိန်မှဖြစ်စေရှုလို့ရတယ်။ရှုကြည့်လိုက်။သမာတ္တဉာဏ်ပိုင်မှာအဲ့ဒါလိုရှုရသမထဉာဏ်ဆိုတာပစ္စုပန်ကိုလည်းရှုလို့ရတယ်အတိတ်ကိုလည်းရှုလို့ရတယ်အနာဂတ်ကိုလည်းရှုလို့ရတယ်အတိတ်အနာဂတ်ပစ္စုပန်နေပေါ်မှာအာယုပြုပြီးတော့စဉ္ညသုံးသပ်တာသမထဉာဏ်တကြီးဝဝိပဿနာတရားအားထုတ်တဲ့အခါမှာပစ္စုပန်ဆတ်ဆတ်လို့ပြောကြတယ်ပစ္စုပန်ဆတ်ဆတ်ပစ္စုပန်ရှုနိုင်တာကြတော့ဥရိယပြညာညာပစ္စုပန်အစင်တလာမှာပစ္စုပန်ဖြစ်တယ်သဘာတညာအခိုင်မှာပစ္စုပန်မဟုတ်ဘူးအတိတ်နဲ့ရှုရတယ်နာကလည်းရှုရတယ်အဲ့ဒါလေးကိုတတိထားဖို့လို့ဘာဖြစ်လို့လို့ဆိုရင်ကမ္မတန်ရှုတာနဲ့အသက်လာလို့ရှိရင်ပစ္စုပန်မဲ့ရှုရမယ်ဆိုရဲဟောပြောမှုတွေကရှည်တန်းရောက်နေတတ်တယ် သူစင်တဲ့သူပဲဟုတ်သူစင်တဲ့သူမတားရမှာဖြစ်တယ်အဲ့တော့ဒီနေရာမှာမြင့်သီစိတ်ဖြစ်လာတဲ့အခါမှာဘာကိုအကြောင်းပြုဖြစ်တာတော့ဆိုတော့မျက်စိရဲ့ဆင်အယုံနှစ်ခုစုံစည်းမှုကြောင့်ဖြစ်တာအဲ့ဒီနေရာလေးမှာဝိပဿနာရှုလိုက်တဲ့အခါမှာမျက်စိဆိုရလေယုတ်တရားဖြစ်လို့မပြေဘူးအဆင်အယုံဆိုရလေယုတ်တရားဖြစ်လို့မပြေဘူးဖြစ်ပေါ်လာတဲ့စကူဝိညာဉ်စိတ်အားမမြဲတဲ့ရစီနဲ့ဆရာယုံနှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့သက္ကဝိညာဉ်စေဟာဘယ်လိုလုပ်ပြီးတော့မြင်နိုင်ပါ့လဲဒါဆင်ញံသုံးသက်ဖို့ပဲနော်ဝိပဿနာနဲ့ဆင်ញံသုံးသက်ဖို့အဲ့တော့ဒီမြတ်စွာဘုရားဟောတာတလောက်ပဲဟောတာတို့တော့ပို့ပြီးတော့အသေးစိတ်အဘိဓမ္မာကြတော့တည်တဲ့ပို့အသေးစိတ်ကြတယ်အသေးစိတ်လိုက်တဲ့အခါမှာစိတ်ကအပိုင်းသုံးမျိုးရှိတယ်စိတ်ကိုသုံးမျိုးလို့မှတ်သားတဲ့တဲ့ပို့တစ်ခုကမနောလို့ခေါ်တဲ့စိတ်မနောဓာတုလို့ခေါ်တဲ့စိတ်ကတစ်ခုဖြစ်စင်နဲ့ပြောမယ်ဆိုရင်မနောဓာတုမနောလို့ခေါ်တဲ့စိတ်ကတခုဝိညာဏလို့ခေါ်တဲ့စိတ်ကတခုအဲ့ဒီမနောနဲ့ဝိညာဏနှစ်ခုပေါင်းပြီးတော့မနောဝိညာဏလို့ပြောတဲ့စိတ်ကတခုဒီသုံးခုကိုမှတ်သားထားရမှာဖြစ်တယ်မျက်စိနဲ့အစဉ်အယုံဆုံးလိုက်တဲ့အချိန်မှာဘယ်သူကယဉ်ဖြစ်တယ်လဲဒါတော့သင်ယူထားတဲ့သူတရှိတဲ့ပုဂ္ဂိုလ်မှရှုလို့ရမသိရင်တော့မရှုတတ်ဘူးမြတ်စွာဘုရားဟောတာတော့ရိုးရိုးလေးပဲဟောလိုက်တာနော်ရိုးရိုးလေးဟောတာမျက်စိကလည်းမမြဲဘူးအစဉ်အာယုကလည်းမမြဲဘူးမမြဲတဲ့မျက်စိနဲ့အစဉ်အာယုံကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့သက္ကဝိညာဉ်စိတ်သည်ဘယ်မြဲပါမလဲအဲ့တော့ကတနာရှုရာရီမြတ်စွာဘုရားအလောက်ပဲခေါ်တာနော်အဲ့တော့ဖြစ်လာဖို့ကိုကြည့်မယ်ဆိုရင်မျက်စိနဲ့အစဉ်အာယုံစုံလိုက်တဲ့အချိန်လေးမှာဘယ်သူကအရင်ဖြစ်တုံးဆိုရင်ပင်စတော်ရဝိဇ္ဇနုခေါ်တဲ့ပဏောတကအရင်ဖြစ်လာတယ်။သူကဟရိယဝတုကိုမိပြီးတော့ဖြစ်တာ။မျက်လုံးကဖြစ်တာမဟုတ်ဘူး။နှလုံးသားကဟရိယဝတုကိုမိပြီးတော့ဖြစ်တာ။သူ့ရဲ့မိယဝတုကဟရိယဝတု။ဟရိယဝတုကနေပြီးတော့ဒီမျက်စိနဲ့အစဉ်ဆုံးလိုက်တဲ့အခိုက်ကလေးမှာအစဉ်အာယုံစိတ်အာယုံစိတ်တစ်ခုပွင့်သွားအောင်စတဲ့ပြီးတော့လုပ်ပြတာကအဝိဇ္ဇနာလို့ခေါ်တယ် attention လို့ attention ဆိုတဲ့စိတ်အာယုံပေါ်တယ်အဲ့ဒါပေါ်ပြီးတော့မှာဝိညာဏဆိုတဲ့စိတ်ပေါ်တယ်နော်ဝိညာဏစိတ်ပေါ်ပြီးတော့မှာမနောဝိညာဏဆိုတဲ့စိတ်ကပေါ်တယ်အဲ့တော့စိတ်ကိုသုံးမျိုးခွဲမှတ်တာလိုက်မနောရေဝိညာဏရေမနောဝိညာဏရေနော်အကြံမြင့်အဲ့လိုသုံးမျိုးမှတ်စိတ်ဖြစ်စဉ်တကူမှာပထမဆုံးအစာသည်မနောဆိုတဲ့စိတ်ကစားတယ်အဲ့ဒီမနောဆိုတဲ့စိတ်ဟာဒီနေရာမှာပင်စတာတော်ဝိဇန်စိတ်လို့ခေါ်တယ်အဘိဓမ္မာသောအဲ့ဒီမှာပဋ္ဌာန်းယူတဲ့ပုဂ္ဂိုလ်ကြီးအနန္တရပစ္စည်းကိုဆိုတဲ့အခါမှာနော်မနောဓာတုတန်တပြေဥဒ္ဒကာသာဓမ္မာမနောဓာတုယမ Manowinyana daduya tanurikanisa damana anandarabisinabisiyos. No, manodaka sakuwinya sikule anandaratadidenchidubyure. No, manodatakuga tandirana abadisanali. Abadisayasure manodatakuga. No, tandirana sure manowinya sikwabyure. Menoda du dan tapi dekat sadama. Eri bisa darawisan sure menoda di seguinya segu cipolilan. Anak darat di negeri pure tu ayin sal. Eri menoda sure di menoda sure segi. Hari awal juga di bola rasa deh. Tu bobi deh kajar mas. Seguinya saya surat binti saya kapilar. Hari seguinya saya surat binti saya cawtua deh kama. Seguinya nada du dan tapi mereka sadama. Menoda du ya dan tapi mereka nesadama na nanda rapisi napisio. Hari mah seguinya saya kade biro. Menodaku ananda rata di negeri tersebut. No, ini menoda. Tanpa di sana sudah menoda. Ini nama deka menoda tu dan tapi deka sadama menowinya nada tu ya jaro. Tandi rada ujinya biru piora. Ero sipsis ini mah daga. Oh tu dah tiup abu lalu ada bo, ayo nasi nasi sunai dia kama, kita si ini never tu boros tuh, attention tu kore, bisa darawisan si ini boleh, eri bisa darawisan si b dia kama seguinya si boleh, eri seguinya si cawdua dia kama, tapi dari sains sudah berdoa si boleh, tapi dari sains Chodware kama tandira na sure manowinya na dabaore no eri tandira na chobi dwara ma wodo lu sure de ka sipore wodo sure sipo bi de ka jarama so sure manowinya na da sipore phisin ga eri dai dwara no phisin ga saida ni ya ma lu khore Yang lalu melayar sesi ini dekubon. Ada lauji di sini bulu adalah dosa. Di no bukau no, mesti oh ya lah dosa. Yang sabya hodare dah indah dekudi lepas. No, yang sabya, ada yang sabya hodaga sesi ni be. Ada di sini membawa tu do. Piaga hore itu ngati anak re kurori ka, di sini dah re kurori lepasnya, no, lepasnya no, di sini tibur lu ada lu, susah ya, pawai lurus ni, tapi wadai ya alung ye, sahye mudi ha, tu kalau ni tu sih, no, era ni ku. Petani sedaya jilai mesui, ada yang lara, no? Petani sedaya jilai ada yang lara. Si si nau si lu sure, benda proses si pusingi dekua, perlu mabiau lelu yare ya mau pusing dai metuare, no? Pusing dai tuare, aja mau di pusing liu, aja mieni biau biau mesui. Ayo ne si sungai dan ne dia ne, witi si ini ne bermazum pola raga, attention lu kore, bisa darawisan si kaya pore. Biarin ne pada doso, biasi nana leya kaya lusure, ngaduara ne pada lalu si dua yang lar, no. Ya siku seayu la tin la yin le pisara wisan si di awisan si ga yin pse de နာရဲမှာအတန်ကြာလိုက်ရင်လေသောတာဝိဉ္ဇဉ်စိတ်မဖြစ်ခင်ပစ္စရဝိဇ္ဇာစိတ်ဖြစ်တယ်နှကောင်းနေကအနံ့ရလို့ရှိရင်လေကာနာဝိဉ္ဇဉ်စိတ်မဖြစ်ခင်မနှောလို့ခေါ်တဲ့ပစ္စရဝိဇ္ဇာစိတ်ဖြစ်တယ်လက်ရပေါ်မှာရတာပေါ်တဲ့ခပါတယ်ပဲစီဝဝိညာဉ်စိတ်ဆိုရဲအရာသာတည်တဲ့စိတ်မပေါ်ခင်ပစ္စဒရဝိသစကရေပေါ်တယ်ကိုကာယကိုလာပြီးတော့ထိတဲ့အခါမှာလည်းပဲကာယဝိညာဉ်စိတ်မပေါ်ခင်ပစ္စဒရဝိသစကရေပေါ်တယ်အဲ့တော့ပစ္စဒရဝိသစိတ်ဆိုရာမနှောတတ်ဖြစ်တဲ့အဲ့ဒီမနှောတတ်သိအရင်ဆုံးပေါ်တယ်လို့မယ။ဟောပစ္စရဝိဇ္ဇံစိတ်ဆိုတဲ့မနှောကအရင်ပေါ်တယ်။အဲ့ဒီမနှောဆိုတဲ့စိတ်ပေါ်ပြီးတော့မှဝိညာဏလို့ခေါ်တဲ့စိတ်ဆယ်မျိုးကပေါ်နိုင်တယ်။သကုဝိညာဏ၊သောတာဝိညာဏ၊ကာတာဝိညာဏ၊စီဝဝိညာဏ၊ကာယဝိညာဏတို့ဝိညာဏတစ်ခုကကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးလို့နှစ်မျိုးနှစ်မျိုးရှိလို့ဆယ်ခုလို့ပြောတာနော်ဆယ်ခုမျက်စိနဲ့ပသက်တာကနှစ်ခုနားနဲ့ပသက်တာနှစ်ခုနှာခေါင်းနဲ့ပသက်တာနှစ်ခုလျှာနဲ့ပသက်တာနှစ်ခုကိုယ်ကာယနဲ့ပသက်တာနှစ်ခုအလုံးဆယ်ခုအဲ့တော့တာတူတူပဲအကုန်လုံးမနောဆိုတဲ့ပစ္စဒရဝိဇ္ဇံစိတ်ပေါ်ပြီးမှသကုသောတာဂါနဇိဝကာယဆိုတဲ့ဝိညာဉ်စိတ်တွေပေါ်တယ်အဲ့ဒီစိတ်တွေပေါ်ပြီးတဲ့အခါမှာအဲ့ဒီအာယုံကိုလက်ခံတဲ့စိတ်နော်လက်ခံတဲ့စိတ်ကသမ္ပတိဆိုင်စိတ်လို့ခေါ်တယ်အဲ့တော့အသေးဝင်လာတာကိုလက်မခံမနဲ့ညင်ပယ်ထုတ်လို့မရဘူးအသေးရောက်လာတာကိုလက်ခံလိုက်တယ်ဆိုတာအသေးနဲ့ဆုံစည်းတာကိုပြောတာနော်အယုံတိပြောက်လိုက်ရင်ဧည့်တယ်လို့ပဲရောက်လိုက်ရင်လက်ခံလိုက်ရလက်ခံတဲ့စိတ်အဲ့ဒီလက်ခံတဲ့စိတ်ပြီးရင်စူးစမ်းတဲ့စိတ်အဲ့ဒီစူးစမ်းတဲ့စိတ်ပြီးလို့ရှိရင်ကောင်းတာမကောင်းတာကိုဆုံးဖြတ်ပြီတဲ့ဝုတ်တော်ဆိုတဲ့မနောတရဝဇ္ဇံစိတ်ပေါ်လာတယ်အဲ့ဒီစိတ်ပေါ်လာပြီးတော့မှစောဆိုတဲ့အယုံနဲ့ပတ်သက်ပြီးတော့အသေးစိတ်တည်တဲ့စိတ်ပေါ်လာတယ်အဲ့ဒါပြီးတဲ့အခါမှာနောက်ဆုံးမှာတဒယုံဆိုတဲ့ဝိပစိတ်ပြီးတော့ပဝင်ဆိုတဲ့စိတ်တဒယုံကလည်းမှတော့ပဝင်မှာပဲပိဋိပဝင်ငါလို့ခေါ်တယ်။ဘာကြောင့်တရားယုံလို့ခေါ်လိုက်တာတော့ဆို။စောအရှိနဲ့ပါသွားလို့သူကိုစောရဲ့အာယုံကိုရယူလို့တရားယုံလို့ခေါ်တာဖြစ်တယ်။နော်အာယုံမတူလို့တရားယုံလို့နာမည်ပေးလိုက်တာ။အဲ့ဒီစိတ်တွေဟာဒါမင်းတို့ process လို့ခေါ်တဲ့စိတ်ဖြစ်စဉ်တကူပဲ။အဲ့ဒီစိတ်ဖြစ်စင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကတွာယဝိပဿနာကိုခေါ်တာနော်တတိယပြောတာတဲ့အထက်မှာဒါရှင်းရှင်းလေးပဲထပ်ပြီးတော့သိအောင်အကျင့်ချင်းပြီးပြောတဲ့အခါမှာမျက်စိကပဲအရာတော်ကြည့်လိုက်လို့ရှင်မျက်စိသည်ကံ့ကြောင့်ဖြစ်တာဖြစ်တယ်ဒါကြောင့်ဘုကမ္မစာယုတ်ကံကတာမျက်စိကိုထုတ်လို့နိုင်တယ်မျက်စိဆိုတဲ့အခါမှာနှမျိုးရှိတယ်လို့မှတ်တာတစ်ခုကစဉ်စတဲ့အာယလို့ခေါ်တယ်ဒီအပြစ်မဲ့ကရုပ်ပုံလွားတွေလာပြီးတော့ထင်ဟပ်တဲ့အရေးထင်တဲ့နေရာသကုပတာရယုတ်လို့ခေါ်တယ်အဲ့ဒီသကုပတာရယုတ်တွေကကံ့ကြောင့်ဖြစ်တာအဲ့တော့ဒီယုတ်ကလေးကသူတခုတည်းလာလို့ဆိုရုပ်ဆိုတာဘယ်တော့မှတခုတည်းမနေဘူးနာငါလည်းတခုတည်းမဟုတ်ဘူးအလုံးဟာအစုလိုက်နေကြတယ်ဘုန်းကြီးတို့ခန္ဓာကိုယ်ပဲကြည့်စုထားတာလေ အလုံးအပေါက်ဆက်ထားတာရုပ်တရားလည်းပဲအ ਨੇ ဆုံး၈ခုသက်မဲ့ဆိုရင်၈ခုသက်ရှိဆိုရင်၉ခု၁၀ခုပေါက်ဆက်နေတာနော်မျက်စိလို့ပြောလိုက်တာနဲ့၉ခု၁၀ခုပေါက်ဆက်တာပေါက်ဆက်မတားရင်ယက်တည်နိုင်မှမရှိဘူးအလုံးအပေါက်ဖွဲတာတာပဲဖြစ်တယ်အပေါင်းစုပဲဖြစ်တဲ့ဆိုတော့တော့ပေါ့အဲ့တော့မျက်စိလို့ပြောလိုက်တဲ့အာကစစတဲ့အရင်လေးပတ္တာရမျက်စိလေးတကူပြောတာအဲ့ဒီပတ္တာရဆိုတဲ့သကုပတ္တာရလေးဟာမျက်စိယုတ်လေးသကုပတ္တာရယုတ်လေးဟာဘသူရိနဲ့အတူရှိတုံးဆိုလို့ရှိရင်ပထဝီအဘောတိဇောဝါယောဆိုတဲ့တကြည်လေးပါနဲ့အတူရှိတယ်။အဲ့ဒီတကြည်လေးပါကိုအမိပြုပြီးတော့မှဒီသကုပ္ပတာရယုတ်တရားဖြစ်တာ။အဲ့တော့သူတခုတည်းလားလို့ဆိုမဟုတ်ဘူး။တကြည်လေးပါကိုမိပြုတဲ့အခါမှာအဲ့ဒီပြင်ပပသေးတော့ဆိုရင်အစင်မျက်စိနဲ့မြင်ရတဲ့အစင်အာယုတ်ယုတ်ဆိုတာပါတယ်။အနံဆိုရဲအယုတ်ပါတယ်တရားနဲ့ရဲ့ကြည်လို့တည်တယ်ရတယုတ်ဆိုတာပါတယ်နော်ရတယုတ်ပါတယ်နောက်ပြီးတော့ပြန်လိပြီးတော့ယုတ်တစ်ခုကိုစင်ပွဲစင်ပွားပြီးတော့ဖြစ်စေတတ်တဲ့ဩဇာယုတ်ဆိုတာပါတယ်တကြည်လေးပါရဲ့အစင်အနံအယတာဩဇာတကြည်လေးပါကမဟာဗုဒ္ဓယုတ်သူပေါ်မှာပြီးပြီးတော့အစင်ရဲ့နော်အစင်ရဲ့အနံ့ရဲ့အရာသာရဲ့ပြည့်နေဖြစ်ပေါ်စေတတ်တဲ့ဩဇာရဲ့ရှိခုအရိရှိခုပြင်သက်ရှိတယ်ကြတော့စီဝိတာဆိုရင်လိုက်ပါသေးတယ်သက်ဆိုတာပါသေးတယ်ယုတ်တွေကိုဆော့ဆော့တဲ့အဲ့အဲ့ဒါအဲ့ဒီကိုကူနဲ့တွက်ဖယ်ပြီးတော့သကုပ္ပတာရယုတ်လေးဟာယတ္တိနေတာဖြစ်တယ်အဲ့တော့သကုပ္ပတာရယုတ်လေးဟာလူတွေကပြောတော့မျက်လုံးလို့ပဲပြောလိုက်တာနော်အဲ့ဒီမျက်လုံးအကြည့်လေးဟာယုတ်ပေါင်းစေကုနဲ့ဖွဲ့စည်းထားတာဖြစ်တယ်။နော်ဒါယုတ်ပေါင်းစေကုနဲ့ဖွဲ့စည်းထားတာ။အဲ့ဒီယုတ်ပေါင်းစေကုနဲ့ဖွဲ့စည်းထားတဲ့သကုပ္ပတာရယုတ်နောက်တစ်ပံမျက်လုံးလို့ခေါ်တဲ့အိုင်ပေါ်ပေါ်နော်အသားဆိုင်ကြီးရှိတဲ့မျက်လုံးအဲ့ဒီမျက်လုံးကြီးမှပြောမယ်ဆိုလို့ရှိရင်တခြားယုတ်တွေလည်းပါသေးတယ်အနေဆုံးအကျဉ်းချုပ်ပြီးတော့ပြောလိုက်ပဲဆိုရင်မျက်လုံးဆိုတဲ့အရာဟာနော်စပိမာတော့ဘယ်လိုသုံးလို့ဆိုရင်ပတ္တာသကုအကြည့်တတ်တတ္တပါရသကုအဲ့ဒီအကြည့်တတ်နဲ့အတူတဝတီးရှိတဲ့ယုတ်တည်းသူတစ်ခုတည်းမှသူကယက်တည်နိုင်ခြင်းမရှိဘူးနော်ယက်တည်နိုင်ခြင်းမရှိဘူးယတ္တိဇယရှိရမယ်အဲ့တော့မျက်လုံးဆိုတဲ့အရာကိုအကျဉ်းချုပ်ပြောလိုက်ပဲဆိုရင်စေကုပြင်မယုတ်ဒီပါသေးတုံလို့မိလိုက်ရင်ကာယပတ္တာရယုတ်လည်းရှိတယ်ဒီမှာနော်ကာယပတ္တာရရှိတယ်နောက်ပြီးတော့ပါဝါယုတ်ဆိုတာရှိတယ်အဲ့ဒီနှစ်ခုတက်လိုက်တော့ဆယ့်နှစ်ခုဖြစ်မသွားဘူးလားနော်အောင်စုလိုက်ပဲယူပဲနဲ့ယုံနဲ့မဲနဲ့ပြောမဲ့ဆိုရင်သကုပ္ပတာရယုတ်နဲ့အပေါင်းပါကသကုတက္ကကာယပတာရနဲ့ဘဝယုတ်နှစ်ခုထည့်လိုက်လို့ရှိရင်၁၂ခုဖြစ်သွားအဲ့ဒါကိုကာယပတာရကလည်းသကုဘဝကလည်းသကုပဲသူကအောင်စုလိုက်နေတာတခုတည်းတော့မဟုတ်ဘူးသို့တော့တူနေတာတွေကိုဖယ်လိုက်လို့ရှိရင်မျက်လုံးဆိုတဲ့အရာမှယုတ်ပေါင်း12ခုရှိတယ်။နော်ယုတ်ပေါင်း12ခုရှိတယ်။ ူတွေပြောနေတယ်မျက်လုံးမျက်လုံးဆိုတာရုပ်ပေါင်း12ခုရှိအဲ့ဒီရုပ်ပေါင်း12ခုတည်းကမှဒီမြင့်သိစိတ်ကိုဖြစ်စေတာကတော့သကုပ္ပတာရုပ်ပဲသူ့ကိုကြောင်ပြုတ်ပြီးတော့ဖြစ်တာအဲ့တော့ကာယပ္ပတာရုပ်ကလည်းပဲမျက်စိတွေမှာရှိတယ်ဒါကြောင့်ဘုလို့မျက်စိနာရတို့မျက်စိကျိတ်စတာတို့ကာပ္ပတာရနဲ့ဆိုင်တယ်နော်မျက်စိတွေမှာပူဝင်သွားရင်ဆက်တယ်မျက်စိကျိနေဆိုအဲ့ဒါကာပ္ပတာရစကုပ္ပတာရကကျိနေမဟုတ်ဘူးကာယပ္ပတာရရုပ်လို့ခေါ်တယ်အဲ့ဒီကာယပ္ပတာရရုပ်ကလည်းပဲမျက်စိမှလည်းရှိတယ်နော်သူ့တဘာဝချင်းမတူလို့သာမျက်စိကိုခိုင်မဲ့လို့နားရဲမျက်စိတွေတခုဝင်လို့ရှိရင်နေရာတရားခက်နေတယ်အဲ့ဒါကာပ္ပတာရစကုပ္ပတာရနဲ့မဆိုင်ဘူးနော်အဲ့လိုဆိုလို့တယ်အဲ့တော့ပတာရစကုရဲ့အချမ်းရနေပါတဲ့သတ္တပါရစကုရဲ့အဲ့ဒီနှမျိုးလုံးပေါင်းပြီးတော့ရေးထွက်လိုက်မယ်ဆိုရင်မျက်လုံးလို့ဆိုတဲ့တဲမဲ့ရုပ်ပေါင်း12ခုအဲ့ရုပ်ပေါင်း12ခုတဲ့ဟာရုပ်ပေါင်း12ခုတဲ့ကအဓိကကစကုပ္ပတာရရဲ့စီဝိတာရဲ့ပါဝရဲ့ကာယပ္ပတာရရဲ့အဲ့ဒီယုတ်တွေကတော့ကံကြောင့်ပဲဖြစ်တယ်ကျန်နာတွေကကံကြောင့်ဖြစ်တာလည်းရှိတယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဥရုကြောင့်လည်းဖြစ်တယ်ယုတ်ဖြစ်ကြောင့်တရားက၄မျိုးပဲရှိတယ်ဟုတ်၄မျိုးရှိတယ်အဲ့၄မျိုးကကံစိတ်ဥဒုအာရကံဆိုတာကြတော့အတိတ်ကကံနဲ့ဆိုင်နေပစ္စုပန်ကံမဟုတ်ဘူးအတိတ်ကကံစိတ်တို့ဥဒုတို့အာရတို့ကြတော့ပစ္စုပန်နဲ့ဆိုင်နေနော်ပစ္စုပန်အကြောင်းတရားတွေကံကတော့အတိတ်အကြောင်းတရားကံကနေပြီးတော့ထုတ်လုပ်ပေးလိုက်တာအဲ့တော့အဲ့လိုအသေးစိတ်ကိုမြတ်စွာဘုရားကမဟောပဲနဲ့စက္ခုံစာပဋိစာရူပိစာဥပ္ပစ္စတိစက္ခုဝိညာဏမျက်စိရဲ့အစရာယုံရဲ့ဒီတစ်ခုကိုအမိပြုပြီးတော့မြင့်သိစိတ်ဆိုတာဖြစ်တယ်လို့တွားရဝိပဿနာရှုတာအကြောင်းနဲ့အကျိုးစဉ်းနှင်သုံးသပ်တာသူဟာသူဖြစ်တာမဟုတ်ဘူးလို့ဆိုလို့တယ်အဲ့တော့စက္ခုဝိညာဉ်စိတ်လေးပါးကြောင့်ဖြစ်လဲပြောတာဒီနေရာမှာစက္ခုဆိုတဲ့ရုပ်ဟာပါးကြောင့်ဖြစ်တော့လို့မဟုတ်ရသဗျာတိသုဒ္ဓမထေရပြောသို့သောအဲ့ဒါလို့သိရမယ်ကံကြောင့်ဖြစ်တယ်လို့သိရမယ်မျက်စိထဲမှာထင်ဟလာတဲ့အစဉ်အယုတ်တွေကြတော့ဘာကြောင့်ဖြစ်တာတော့ဆိုအကြောင်းလေးပြုတ်ကြောင့်ဖြစ်တာသူကပြစ်မှန်းတဲ့သဆိုင်တယ်ပေါ့ဘဟိတယုတ်လို့ခေါ်တယ်ကံကြောင့်ဖြစ်တယ်ရာလည်းဖြစ်နိုင်တယ်စိတ်ကြောင့်ဖြစ်တယ်ရာလည်းဖြစ်နိုင်တယ်ဥရုကြောင့်ဖြစ်တာလည်းရှိတယ်အာရကြောင့်လည်းဖြစ်တယ်မျက်စိတဲ့ဘာသာထင်တဲ့အစဉ်ယုတ်ကကံစိတ်ဥရုအာရကြောင့်ဖြစ်တာသူတို့ကလည်းပဲတခုတည်းမဟုတ်ဘူးပေါင်းထားတာနော်အစဉ်အစဉ်ယုတ်ဆိုတာလည်းပဲ၈ခုပေါင်းထားတာပဲမတ္တာဘုရားတော့ယုတ်ဆိုတာ၈ခုပေါင်းအနည်းဆုံး၈ခုရဲ့ပေါင်းတယ်။နော်၈ခုရဲ့ပေါင်းလို့ပြောတယ်။ unity of 8ပဲ။တခုတည်းပဲတော့မနေဘူး။နော်ပေါင်းစတ္တာမှာရုပ်လို့ဖြစ်တာ။အဲ့ဒါကိုအဝိတ္တိဘောကရုပ်လို့ခေါ်တယ်။ indivisible ။ဒါကသူစမဟုတ်ဘူး။ခုခေဥပမာပြောမယ်ဆိုလို့ရှိရင်ယေဆိုတာကို H2O လို့ပြောကြတယ်။အတမ်နေပေါင်းထားတာလေ။သုံးမျိုးပေါင်းထားတာ H2O ဆိုတာ။တစ်ခုစီခွဲလိုက်မယ်ဆိုလို့ရှိရင်ရေဆိုတာမရှိတော့ quality မရှိတော့။အဲ့သုံးခုအနည်းဆုံးပေါင်းမှရေဆိုတာဖြစ်တယ်။အဲ့ဒီတိုင်းပဲရုပ်ဆိုတာလည်းပဲ၈ခုပေါင်းမှရုပ်ဆိုတာဖြစ်တယ်။ခွဲထုတ်လိုက်လို့ရှိရင် quality ရတိဖို့ရမရှိတော့ရေဆိုတာမရှိတော့တလို့ပဲရုပ်ဆိုတာမရှိတော့ပျောက်ပြဲသွားရှစ်ခုပေါက်မှရုပ်ဖြစ်တယ်နော်အဲ့ဒါလေးကိုတော့မှတ်တာပဲရုပ်ပဲဖြစ်ဖြစ်အနည်းဆုံးရှစ်ခုပေါက်တာတယ် ရှစ်ခုအပေါင်းမဲ့တစ်ခုတည်းနေလို့မရဘူးနန်းကြတော့လည်းပဲတို့တူပဲရှစ်ခုအပေါင်းမဲ့ယုတ်ကလည်းရှစ်ခုအပေါင်းမဲ့နန်းကလည်းရှစ်ခုအပေါင်းမဲ့သက်ရှိကြတော့ကိုယ်ကစေကိုပေါင်းဖြစ်သွားတဲ့ယုတ်ကနန်းကတော့အနည်းဆုံးကရှစ်ခုအပေါင်းရှစ်ခုအပေါင်းစားပါတော့ဆိုရင်စိတ်ကတစ်ခုစေတသိက်က9ခုစိတ်ကိုမိပြတဲ့သဘောဝါခုနှစ်ခုစိတ်ကတစ်ခုအဲ့ပေါင်းလိုက်တဲ့အခါ၈ခုပဲဒီကနေ့နေ့ကတမင်လောက်ထတာမဟုတ်ဘူးသဘောဝါတိုင်းခွဲခြားစိတ်ပြဟောရတယ်ဆိုပြနော်အဲ့တမင်စိတ်ဆိုတဲ့အရာတစ်ခုကိုမိပြုတ်ပြီးတော့စိတ်နဲ့အတူဖြစ်လာတဲ့အရာတွေကပါတော့ဆိုရင်ဖတ်တနော်ဝေဒနာသင်ညာစေရနာဧကဂတစီဝိတ္တရိယမနတိကာရခုနှစ်ခုခုနှစ်ခုကစေရသိနောက်တစ်ခုကစိတ်စိတ်ကိုပဟုပြုပြီးတော့အဲ့ဒီခုနှစ်ခုလည်းပြိုင်လို့ပေါ်လာကြတာအဲ့တော့စိတ်ကလည်း၈ခုအဲ့ဒီ၈ခုကိုတစ်ခုစီခွဲပြောလို့ရတယ်တဘာဝတခုကိုခွဲစိတ်ပြီးတော့ကြည်လိုက်မယ်ဆိုလို့ရှိရင်ငါတော့မယတိတော့ပျောက်သွားမယ်နော်ခွဲစိတ်လိုက်တာနဲ့ပျောက်သွားပြီအင်တာကြောင့်လို့ indivisible ခွဲလို့မရဘူးလို့ပြောတာနော်ခွဲစိတ်လို့မရဘူးပျော်လို့တော့ရတယ်အတိညာနဲ့ပဲခွဲကြည့်ရမယ်ဘာဖြစ်လို့အတိညာနဲ့ခွဲလို့ရတော့ဆို function ဆိုတဲ့သူတို့ရဲ့လှုပ်ဆောင်မှုတွေကမတူကြဘူးတခုနဲ့တခုကမတူသွားဝါချင်းမတူမတူတဲ့အရာတွေပေါက်ဆက်တာလားလို့ပြောတာနော်တမျိုးတယ်ဆိုတာမရှိဘူးမတူတာတွေပေါက်ဆက်တာပေါက်ဆက်ပြီးတော့တည်ရှိနေတယ်အဲ့တော့တွားရဝိပဿနာမှာအဓိကကမြတ်စွာဘုရားကစိတ်ဘယ်လိုဖြစ်လာသလဲဝိညာဏဆိုရယ်စိတ်ဘယ်လိုဖြစ်လာသလဲကိုဒီကရှင်းပြောတာနော်အဲ့တော့ပြတ်ပြီးတော့ပြောရမယ်ဆိုရင်အကြောင်းနှစ်ခုကိုအစုအစွဲပြုပြီးတော့ဝိညာဏဆိုရယ်စိတ်တွေဖြစ်တယ်အဲ့ဒီအကြောင်းနှစ်ခုဆိုတာဘာတော့မြင့်သည့်စိတ်နဲ့ပတ်သက်လာလို့ရှိရင်မျက်စိရဲ့အစဉ်အာယုံရဲ့အဲ့ဒီနှစ်ခုဆုံးစည်းမှုအရင်ကခုဆုံးသီးလိုက်တဲ့အခါမှာစကုဝိညာဉ်စိတ်ဆိုတာပေါ်လာတယ်။အဲ့တော့မျက်စိထဲမှာဒီစိတ်ကရှိနေတာမဟုတ်ဘူးဆိုတာသဘောပေါက်။စိတ်ထဲမှာစိတ်တန်ကရှိနေတာမဟုတ်ဘူး။သို့တော့တီးလိုက်တိုင်းထွက်လာမှာပဲ။နော်။စိတ်တိုက်တိုင်းထွက်လာတာအကြောင်းကြောင့်ဖြစ်လာတာ။မျက်စိထဲမှာမြင်သည့်စိတ်ကရှိနေတာမဟုတ်ဘူး။စတိုးလုပ်ထားတာမဟုတ်ဘူး။အင်စတိုးလုပ်ထားတာမဟုတ်ဘူး။ဒီအကြောင်းတစ်ခုကိုမိပြုပြီးတော့မှဖြစ်လာတာအဲ့တော့ဖြစ်လာတယ်ဆိုတဲ့နေရာမှာဝိပဿနာဉာဏ်နဲ့ဘယ်လိုရှိရမလို့မျက်စိကလည်းမမြဲဘူးဆရာယောကလည်းမမြဲဘူးမမြဲတဲ့အရာတစ်ခုကိုမိပြုပြီးတော့ဖြစ်လာတဲ့မြင်သည့်စိတ်ဆိုတဲ့စကုဝိညာဉ်စိတ်ဟာဘယ်မှာမြဲပါမလဲအဲ့တော့ဝိပဿနာရှုခိုင်းတာနော်အဲ့ဒီရလာလို့စမရသေးဘူးရှေ့ဆက်ပြီးတော့ပြောဆိုပြပါဟောတော့မျက်စိရဲ့အစဉ်အာယုံရဲ့မြင့်သည့်စိတ်သုံးခုဖြစ်သွားရင်တော့အဲ့ဒီသုံးခုဖြစ်သွားလိုက်တာနဲ့ဘာပေါ်လာတော့ဆိုလို့ရှိရင်ဖတ်တာဆိုတော့ပေါ်လာတယ်အဲ့သုံးခုပေါ်လာသုံးခုဆုံးမိခြင်းကြောင့်ဖတ်တာဆိုတဲ့သဘောတရားဘယ်သူနဲ့တွေ့လာစကုဝိညာဉ်စိတ်ဆိုတဲ့မြင့်သည့်စိတ်နဲ့အတူတကွာဖတ်တာဆိုတာပါလာတယ်အတူပါလာတာအရာကိုပဲပဋိစ္စသောဘကြရောသလာရဏပစ္စယပတ်တော်လို့ဟောတာအဲ့ကြရောနော်သလာရဏပစ္စယပတ်တော်ဒီကြရောဒိဏံသင်္ကတိဖတ်တော်မျက်စိရဲ့ဆေအာယုရဲ့မြင့်သည့်စိတ်ရဲ့သုံးခုပေါင်းလိုက်တဲ့အခါမှာစိတ်နဲ့အာယုဆုံးစည်းမှုဆိုတဲ့ဖတ်တာထိခိုက်မှုဆိုတဲ့ဖတ်တာပေါ်လာတယ်အဲ့ဒီဖတ်တာကိုလည်းပဲဝိပဿနာရှုခိုင်းနေမြတ်စွာဘုရားအဲ့ဒါကိုမြတ်စွာဘုရားဟောတော့ ရှာခောပိခဝေအိမေတံဒိဏံပစ္ဆယနံသင်္ကတိတဏိပါတော်သမဝါယောအယံဩစတိစက္ခုတံဖတ်တော်ဖတ်တာပဲပဲလို့ခွဲပြီးတော့ပြောလိုက်တယ်စက္ခုဒွါရမှာမျက်စိနဲ့ပတ်သက်ပြီးတော့ဖြစ်တဲ့ဖတ်တာလို့ပြောတာနော်အဲ့မဲ့အတုံးမှာတမ္ပတာဆိုတဲ့စကားလုံးကိုတုံးထားတယ်ဗျာဆရာစက္ခုတမ္ပတာတုံးခုဆိုလိုက်တဲ့အခါမှာအဲ့ဒီဖတ်တာဆိုတဲ့သဘောဝပေါ်လာတယ်လေအဲ့ဒီပါအဲ့ဒီပေါ်လာတဲ့ဖတ်တာကိုလည်းပဲဝိပဿနာရှုလိုက်တယ်နော်စက္ခုတမ္ပတောအနိစောမမြဲဘူးဝိပရိနာမဓမ္မောဝိပရိနာမိပြောင်းလဲသွားရတယ်အစ္စတဘာဝိရှိတဲ့အနေဒါတိုင်းမဟုတ်ပဲပြောင်းလဲသွားတယ်မမြဲတဲ့သဘောကိုပြောပြတာနော်အဲ့ဒီဖတာကလည်းမမြဲဘူးအဲ့ဒီမှာမြတ်စွာဘုရားကစဉ်းစားခိုင်းနေဒီဖတာဟာသူ့အတူဖြစ်တာလားလို့ဆိုမဟုတ်ဘူးအကြောင်းသုံးခုပေါင်းစုံခြင်းကြောင့်ဖြစ်လာတာနော်အကြောင်းတော့ငုပေါင်းဆိုခြင်းကြောင့်ဖြစ်လာတာအဲ့ဒီပေါင်းဆိုမှုဆိုတာလည်းပဲမမြဲဘူးမမြဲခြင်းကိုအမိပြုပြီးတော့ဖြစ်ပေါ်လာတဲ့ဖတ်တာအဘယ်လိုလို့မြဲမလဲအဲ့ဒါစဉ်းစားခိုင်းတာပဲနော်သူ့ရဲ့အကြောင်းတရားတွေကမမြဲဘူးခုနတုန်းကလည်းဒီလိုပဲမျက်စိကလည်းမမြဲဘူးဆရာရောကလည်းမမြဲဘူးအဲ့ဒီမမြဲတဲ့မျက်စိနဲ့ဆရာယုံကိုအမိပြုပြီးတော့ဖြစ်တဲ့မြင့်သည့်စိတ်ကဘလို့လုံးမြဲမလဲတခါအဲ့ဒီသုံးခုဆုံးတဲ့အခါမှာဖတာဆိုတာပေါ်လာတယ်အဲ့ဒီဖတာဟာလည်းပဲမမြဲဘူးဆိုလိုတာနော်ဘာကြောင့်ဖတာဟာခုနကအကြောင်းသုံးခုဆုံးခြင်းဆိုတဲ့အကြောင်းသုံးခုကလည်းမမြဲဘူးမမြဲတာကိုဆွဲပြုတ်လာတဲ့ဖတာပဲမမြဲပါမလဲအဲ့လိုဝိပဿနာရှုပြီးတော့အာယုန်နဲ့စိတ်နဲ့ဆုံးသီးလိုက်တဲ့အခါမှာဘာဖြစ်လာတော့စိတ်ခံစားမှုပေါ်လာတယ်။ကြိုက်တာမကြိုက်တာနှစ်ခုဖြစ်လာတယ်။အာယုန်နဲ့စိတ်နဲ့တွေ့ဒီတိုင်းပဲလေ။အခုလိုຫນွေရသည်ကြီးမှပူနေတယ်ဆိုရင်ဘယ်သူမှမခံဘူး။နော်ခံရခဲ့။ဤတဲ့အရာစုခံနိုင်တယ်။အဲ့ဒါအာဒုက္ခဒုက္ခဆိုရဲဝိရဏပေါ်ရပဲဒီဖတ်တာကြောင့်ဖတ်တာပစ္စယဝိရဏဆိုလာတယ်ဝိရဏဆိုတာယောဂကိုပြောတာမဟုတ်ဘူးဒုက္ခဝိရဏဆိုတာ easy to accept တသက်တာလက်ခံလို့ရတာဒုက္ခဝိရဏဆိုတာ difficulty accept difficult to accept လက်ခံမှုခက်တာဒုက္ခကိုပကြိုက်တဲ့ဟာအဲ့ဒီထိလာပြီထိတယ်ဆိုလို့ရှိရင်ကိုကြိုက်တာမကြိုက်တာရှိသွားပြီလေနော်မျက်စိနဲ့အစင်မြင်လိုက်ရင်လည်းကြိုက်တာမကြိုက်တာဖြစ်သွားတယ်အဲ့ဒါကိုပြောတာဖုတ်တော်ဝိတ္တိဖတ်တာနဲ့စုံစည်းတဲ့အခါမှာစိတ်ခံစားမှုပေါ်လာတယ်တဲ့ဖုတ်တော်စိတ္တိစိတ်ခံစားမှုပေါ်လာတယ်လို့လူတွေကတခုလှုပ်ချင်ပါကောင်းတာဆိုရင်ရခြင်းလာတယ်မကောင်းတာဆိုရင်ညင်လာတယ်ဟောစေတ္တိစေစောလာတယ်ဖုတ်တော်သင်္ဇာနာတိအဲ့တော့ဖုတ်တော်ဝိရတိဆိုတာခန္ဓာငါးပါးဖြစ်ပေါ်လာဖို့မှာဝိရณะခန္ဓာပေါ်လာဖို့ကိုပြောတာဖုတ်တော်စေတ္တိဆိုတာသင်္ခါရခန္ဓာပေါ်လာဖို့ကိုပြောတာဖုတ်တော်သင်္ဇာနာတိတွေ့ရှိပြီးမှတ်လိုက်တယ်တာကတီလိုပဲဆိုတာမှတ်လိုက်သူကသူ noting system ပါပြီးသားဟုတ်စိတ်ထဲမှာမှတ်လိုက်တယ်တာမျိုးကခါရခဲ့တယ်တာမျိုးကခတ်လို့ကောင်းတယ်ဟုတ်စိတ်ထဲမှာမှတ်ထားလားအဲ့ဒါကိုဖုတ်တော်သင်္ဇာတာတိမှတ်ပြီးတော့သိလိုက်တယ်တာသိညာခန္ဓာပေါ်လာအဲ့တော့ဝိရဏခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်ဟုတ်တဲ့ညခန္ဓာပေါ်လိုက်တော့ခန္ဓာငါးပါးဖြစ်သွားတယ်။ဟုတ်။မြင့်သည့်စိတ်ကစကုဝိညာဉ်နဲ့ခန္ဓာဖြစ်ပေါ်လာတဲ့ဖတာကသင်္ခါရခန္ဓာခန္ဓာရာဝိရဏဝိရဏခန္ဓာမတာရာတဲ့ညခန္ဓာစေစောရာသင်္ခါရခန္ဓာခန္ဓာငါးပါး ဆိုလိုတာကမြင်တဲ့အခိုက်၄ပါးနဲ့ပဲခန္ဓာ၅ပါးပဲဖြစ်တာတခြားပါးတစ်ခုမှမပါဘူးခန္ဓာ၅ပါးပဲဖြစ်ပြီးတော့မြတ်စွာဘုရားအဲ့ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ information ပေးလိုက်တယ်ပါပေးတယ် ATTB ဓမ္မဒီတိုင်းမဲ့အခုပြောခဲ့တဲ့သဘာဝတရားတွေအလုံးဟာဆလာစေဝပြဌာစာမတည်ငြိမ်ရဘူးလေဖြစ်ပြီးပြတ်သွားကြတယ်ငြိမ်နေတာတခုမှမရှိဘူးလေဖြစ်ပြီးပေါ်လာပြီးပျောက်သွားတဲ့ဟာတွေကြီးပဲဆလာဆိုတာလှုပ်ရှားနေတယ်ပြတ်ထဆိုတာလည်းလှုပ်ရှားနေတယ်တဘာဝတရားစီပေါ်လာပြီးတော့ငြိမ်နေတာမဟုတ်ဘူးပေါ်လာပြီးတော့ပျောက်သွားကြတယ်အဲ့ဒါကြောင့်လှုပ်ရှားကြီးရိုက်ပြီးတော့နေကြတယ်ဆိုပြီးတော့အနေစာမြေမရှိကြဘူးဝိပရိနာမိနောပျောက်လွဲ့ဖြစ်ပေါ်နေကြတာဖြစ်တယ်အညတာဘဝိနောတပြုတပုဖြစ်သွားကြတာလေကြီးပဲဟောမျက်စိနဲ့ပတ်သက်ပြီးမျက်စောပြအလိုရှုခိုင်းတာနော်အဲ့တော့ဒွါရသုံးမှမျက်စိနဲ့ပတ်သက်တာအဲ့တော့ကိုယ့်အကူသဘောကျလာအောင်ကြည့်နော်ဝိပဿနာရှုတယ်ဆိုတာတခါတည်းရှုအောင်မဟုတ်ဘူးအကျဉ်းချင်းထပ်ထပ်ရှုအကျဉ်းချင်းထပ်ထပ်ကြည့်ကိုယ်ကိုစဉ်းစားဟုတ်ပြီကိုယ်ကိုမျက်လုံးလေးမိတ်ပြီးတော့လဲစဉ်းစားလို့ရတယ်တတိကုန်ထိုင်ပြီးတော့စဉ်းစားနေတယ်ဒါပဲစဉ်းစားနော်စဉ်းစားရင်ပူတိလာပူပြီးတော့တွေ့တွေ့လာလိမ့်မျက်စိအော်မျက်စိဆိုတာပြိမကအစရာယုတ်နေလားထင်တာပါလားသဘောပေါက်လာလိမ့်မယ်မျက်စိမိတ်တာရင်မထင်ဘူးလေမျက်စိဖွင့်တာရင်ရှေ့အမြင်ကြအာယုကမျက်စိတွေရောက်လာမိတ်တာရင်မရောက်ဘူးဒါတိသွားပြီလေဒါကိုတွေးပဲဟုတ်လားတိတယ်ကိုတွေးကြတယ်တရားပဲရှိတော့ကိုမျက်စိလေးဖွင့်တာရင်ရှေ့အမြင်ကြတွေပေါ်လာတယ်မျက်စိမိတ်တာရင်ပေါ်မလာဘူးအဲ့တော့မျက်စိရဲ့အစရာယုရဲ့ဒီနှစ်ခုကစားလိုက်တဲ့ဇာလံပဲမြင်မှန်တိလိုက်တဲ့စိတ်ပေါ်လာတယ်ပြီးဖတ်တာပေါ်လာတယ်ပြီးဝိရဒပေါ်လာတယ်ပြီးစေရနာစွာတွေပေါ်လာတယ်ပြီးတော့အမတ်တင်ညာတွေပေါ်လာတယ်တခါလေပေါ်လာတာခဏငါးပါးတခါလေဖြစ်သွားတယ်နော်မြင်တဲ့အခိုက်လေးပဲခဏငါးပါးဖြစ်သွားတယ်အဲ့ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေအလုံးသိလှုပ်ရှားရည်ရိုက်နေတဲ့အရာတွေသာဖြစ်တယ်ဘယ်တစ်ခုမှတည်ငြိမ်တာမရှိဘူးလို့ဆိုလိုတယ်ဒီငိမ့်နေစရာဖြစ်ပြီးရနေတာမဟုတ်ဘူးဖြစ်ပြီးပျောက်သွားတာဖြစ်ပြီးပျောက်သွားတာဒါကြောင့်မို့ဒီလိုဟောတာအဲ့ဒါတွားရဝိပဿနာမျက်စိနဲ့ပသက်တာထို့တူပဲနောက်ရတိကြတော့နာနဲ့အတန်နဲ့ပဲဒီတိုင်းနာလဲရမယ်နော်နှာခေါင်းနဲ့အနံ့လျှာနဲ့အရာသာခန္ဓာကိုယ်နဲ့အထီးတွေ့စိတ်ကုကြစိတ်မှုအာယုန်နဲ့စိတ်အဲ့ဒီမှာလည်းဒီတိုင်းဖြစ်တဲ့ဆိုတော့ကိုတွားရဝိပဿနာရှုပွားနေကိုမြင်တဲ့အခိုက်ပါပဲစဉ်းစားစဉ်းစားမြင်ပြီးတဲ့နောက်မှာပဲစဉ်းစားစဉ်းစားစဉ်းစားလို့ရတယ်နော်လောကကြီးပါတို့မြင်နေဆိုတာဒီတိုင်းဖြစ်တာပါလားလို့သိပြီးတော့ကြီးကြီးထထစဉ်းနေတော့တာသမ္မတနာဆိုတဲ့အဓိပ္ပာယ်ကသံဆိုတာအကြီးကြီးထထမတနာကသုံးသက်တာအကျဉ်းကြီးတဆင်းတို့တာအဲ့တော့သဘောပေါက်ဖို့ကတော့ဘာလို့ဆိုသမထနဲ့ဝိပဿနာမတူဘူးဆိုတာကိုသိဖို့လိုတယ်နော်ထွက်လေဝင်လေပတ်ပြီးစိတ်ကလေးညင်နေအောင်လုပ်တာကသမထတွေအဲ့ဒါတွေဟာနော်ဝိပဿနာဆိုတာလို့မဟုတ်ဘူးပြီးတော့စိတ်ကိုချုပ်တီးလိုက်လို့ဟိုအရေးပေါ်တာတွေပေါ်တွေဟာအဲ့ဒါတွေကမ္မထမဟုတ်ဘူးအယုံဆိုတာစိတ်ဆိုတာချုပ်လိုက်ပေါ်ကြတာတွေပေါ်မှန်ပါပဲအဲ့ဒီပေါ်ရပုံမှရှိမနိုင်မှဝိပဿနာဖြစ်မယ်နော်အဲ့တော့တခြားဟာတွေအပေါ်မခံနဲ့တကယ်ဖြစ်နေတဲ့သဘောဝတရားကိုတစ်ခုစီတစ်ခုစီအသေးစိတ်စဉ်းစားသုံးသပ်ကြည့်ကြည့်တဲ့အခါမှာမြင်နိုင်မြင်နိုင်ဟာဒီပုံစံတိုင်းဖြစ်သွားတယ်ဆိုတာကိုမျက်စိနဲ့ပတ်သက်ပြီးတော့လည်းသိတယ်သူများမျက်စိနဲ့လည်းပတ်သက်ပြီးသိပဲမျက်စိဆိုတာတော့မျိုးပဲဆိုတာသဘောပေါက်လာမှာဖြစ်တယ်နော်မျက်စိမှာပါတရားတွေဖြစ်ပြီးတော့နောက်ဆုံးမှာပျောက်ကွယ်သွားတယ်ဆိုတာဟုတ်သိရှိနားလည်လာမှာဖြစ်တယ်နော် ဒါကြောင့်မို့ဘုရားမြတ်စွာဟောကြားတော်မူတဲ့တောယဝိပဿနာရှုပွားဤကိုအသေးစိတ်နာယူမတတ်ပြီးတော့စဉ်ကျင်သုံးသပ်ခြင်းဖြင့်ဝိပဿနာဉာဏ်ရရှိအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းဒီတဲ့ချာရှင်ပြာရှင်ပြာဘုရားတို့ဤတို့တို့သည်ဓမ္မအတိညာဓမ္မအတိညာအရှိမသာလင်နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်ဓမ္မအတိညာအရှိစီယံရှိတန်ကြလေဓမ္မတပင်ရှင်ကျင်ပါပြုလို့ကြ၍အမတာဒါတဓမ္မဒါနတရားလူတော်ကိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတာဒါအာယုန်ထားလေနာကြကြပါကုန်၏တရားတော်မြတ်ကိုတတ္တပဝုထုအစဉ်စီလိုဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလို့ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ရှင်ပါစေတည်းဧကောမူ၏ဘုဘကကိုအမိယဖာအဖို့ဖွာရှင်မျိုးညာတိတော်ကုသိုလ်အများဝေငါပါကုန်၏အာသနာရောဆောင်နံလောကဆောင်နံတူအားကုသိုလ်အများဝေငါပါကုန်၏သုံးဆက်တဘုံကျင်းနေကုန်သောသုံးဆုံးများစွာသတ္တဝါတို့သည်ကုသိုလ်အများကိုစီရကြကုန်သည့်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း